အိန္ဒိယနိုင်ငံအာတန်ပြည်နယ်အခြေစိုက် NRL ရေနံချက်လုပ်ငန်းဟာမြန်မာနိုင်ငံစကိုင်းတိုင်းထဲမှာလက်လီ73ဆိုင်တွေဖွင့်ဖို့စီစဉ်ထားကြောင်းဒီလုပ်ငန်းရဲ့အကြီးအကဲကအိန္ဒိယသတင်းဌာနတွေကိုတနင်္လာနေ့တုန်းကပြောကြားလိုက်ပါတယ်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုအခြေခံပြီးမတ်တင်ဂီထိုက်တင်ပြမှာဖြစ်ပါတယ်ဗျာ
။မြန်မာနိုင်ငံမှာအခြေအနေတွေကြီးငြိမ်သွားပြီဆိုတာနဲ့လုပ်ငန်းတွေဝင်ရောက်ဖို့ကြိုးစားနေကြောင်းအိန္ဒိယရဲ့ရေနံချက်လုပ်ငန်းကြီးတစ်ခုဖြစ်တဲ့ NRL New Maliga Refinery Limited ရဲ့ကုမ္ပဏီအခြေအကဲကမေလ၂ရက်နေ့မှာပြောဆိုလိုက်တာပါမဏိပူရပြည်နယ်မွေးမြို့ကိုဖျက်ပြီးလူဦးရေ340နီးပါးရှိတဲ့စကိုင်းတိုင်းမှာလက်လီဓာတ်ဆီဆိုင်တွေဖွင့်ဖို့ပြင်ဆင်နေကြောင်းပြောပါတယ်ဒီအတွက်အသေးစိတ်အစီအစဉ်တွေရေးဆွဲထားတယ်လို့ NRL ကုမ္ပဏီကအိန္ဒိယသတင်းဌာနတွေကိုပြောတာပါအိန္ဒိယအစိုးရဟာအမေရိကန်ဒေါ်လာ1500ကုန်ချက်ခံထားတဲ့ကလဒန်စီမံကိန်းစစ်တွေစစ်တန်းကိုလည်းအခုမေလ9ရက်မှာဖွင့်လှစ်ဖို့ရှိပါတယ်မြန်မာပြည်ရင်းမငြိမ်သက်မှုတွေရှိနေပေမဲ့လည်းအိန္ဒိယနဲ့တရုတ်ဟာအကျိုးစီးပွားအတွက်ရှင်ပြိုင်နေကြတယ်လို့လေ့လာသူတွေကမြင်ပါတယ်တရုတ်နိုင်ငံခြားရေးဝန်ကြီးချင်ကန်းဟာမနေ့ကအိန္ဒိယမှာကျင်းပမဲ့ရှန်ဟိုင်းပူးပေါင်းဆောင်ရွက်ရေးအဖွဲ့ SCO အစည်းအဝေးမတိုင်ခင်တနင်္လာနေ့ကမြန်မာနိုင်ငံကိုအရှင်လာရောက်ခဲ့တာပါမြန်မာနိုင်ငံကိုကနေဦးလာရတဲ့အကြောင်းရင်းတဲ့မှာတရုတ်သမ္မတရှီကျင်းပင်နဲ့မြန်မာကြားကလက်တွေ့ကြတဲ့ပူးပေါင်းဆောင်ရွက်မှုတွေပိုပြီးနှဆိုင်လာဖို့အထူးသဖြင့်စီးပွားရေးစိုက်ပျိုးမွေးမြူရေးနဲ့အခြေအနေတည်ငြိမ်ရေးအတွက်ရည်ရွယ်ကြောင်းတရုတ်အစိုးရပိုင်း People's Daily သတင်းစာကရေးသားပါတယ်။အိန္ဒိယနဲ့တရုတ်ဟာမြန်မာနိုင်ငံအပြင်အာဖရိကနဲ့ရှန်ဟိုင်းပူးပေါင်းဆောင်ရွက်ရေးအဖွဲ့တွေကအာရှအတွင်းပိုင်းနိုင်ငံတွေစီကစီးပွားရေးဈေးကွက်ရဖို့အလူအရက်ရှင်ပြိုင်လာကြောင်းနိုင်ငံတကာဆက်ဆံရေးပညာရှင်မင်းရတုထက်က VOA ကိုပြောပါတယ်
။ဟိုလိုမြန်မာနိုင်ငံမှာလည်းပဲဟိုလက်ရှိအနေမှာတရုတ်ရဲ့စီးပွားရေးဈေးကွက်တွေကအများကြီးရှိနေတယ်။အများကြီးကအိန္ဒိယကထိုးဖောက်ဝင်ရောက်ဖို့အတွက်ကလည်းသူစူးစမ်းနေရတယ်။အရင် NLD လက်ထက်တုန်းကဆိုလို့ရှိရင်တော့အနာမသိခင်တုန်းကဆိုလို့ရှိရင်တော့ဟိုတရုတ်နဲ့ level ပို့ပြီးတော့အဆင်ပြေနိုင်တဲ့နည်းလမ်းနဲ့တရုတ်ထောင်တွင်းမိထောင်ချောက်တွေကိုလိုထွက်ရင်ကောင်းမလဲဆိုတဲ့ပုံစံမျိုးတွေရှိခဲ့တယ်။အဲ့လိုမျိုးပဲအိန္ဒိယရဲ့ policy မှာလည်းပဲအမေရိကန်နိုင်ငံကအများကြီးစီးပွားရေးလုပ်ငန်းကိစ္စရေးရှိတယ်။ဒါကအရင်တော့ရှိခဲ့ပြီးမယ်။အခုလက်ရှိနေထားမှာတော့အန္တရာယ်စိတ်ပေါင်းစီဘက်ကနေပြီးတော့ပူပေါင်းဆောင်ရွက်နေတယ်ဆိုတာတက်ကိုတရုတ်ရဲ့ကျိုးပန်းမှုတွေကိုသူကနေပြီးတော့တိုးဝင်နေတဲ့ပုံစံမျိုးတွေဖြစ်နေတယ်ပေါ့နော်ပြီးတော့တတိယဆက်စက်ကောင်စီနဲ့ကလည်းဒီဟိုရင်းနှီးတင်သွင်းမှုတွေကိစ္စတွေကလည်းရှိနေတယ်ပြီးတော့ဒါတွေကလည်းနိုင်ငံငါးနေပြီးတော့ပိတ်ဆို့ပြီးလောက်ရမယ်အနေထားလေးဖြစ်တယ်ပြီးတော့နိုင်ငံကြီးနဲ့နိုင်ငံပြင်းနေတော့မြန်မာနိုင်ငံကတော့အိန္ဒိယဆိုးနဲ့ကြုံရတဲ့နိုင်ငံအနေထားလေးမှာတော့ရှိနေတယ်လို့ကျွန်တော်တို့ပြောလို့ရတယ်ဗ
ျမြန်မာတရုတ်အိန္ဒိယသုံးနိုင်ငံလုံးဟာ BCIM လို့ခေါ်တဲ့တရုတ်အစိုးပြုတဲ့ BRI စီမံကိန်းထဲမှာပါဝင်ပါတယ်ဒီအတွက်လဲသုံးနိုင်ငံလုံးကအကျိုးစီးပွားအတွက်တွေ့ဆုံဆွေးနွေးနေတာရှိကြနိုင်ငံရေးလေ့လာသုံးသပ်သူဒေါက်တာဆိုင်းချီစင်ဆိုက VOA ကိုပြောပါတယ်မြန်မာပြည်တွင်းရေးပြည်လဲအောင်လုပ်ပေးမယ်ဆိုတဲ့သဘောထားကိုလည်းတရုတ်ကနောက်ပိုင်းမှာပြသလာပြီမဲ့ထင်ထင်ရှားရှားတော့မတွေ့ရသေးကြောင်းသူကပြောပါတယ
်တရုတ်ကမြန်မာနိုင်ငံကိုတွေ့ဆုံပြီးတော့ဒီနေ့အကျဉ်းသားတွေလွတ်ပြီးတဲ့ကိစ္စနဲ့ထွက်ပေါ်တို့ကြီးညာတာတွေ့လိုက်တယ်အဲ့တော့တရုတ်အနေနဲ့ကမြန်မာနိုင်ငံဘက်ကနေပြီးတော့ရက်တည်ပြီးတော့ဖြစ်နေတဲ့ပြဿနာတွေကိုပြည်လည်အောင်ကူညီဆောင်ရွက်မယ်ဆိုတဲ့ရက်တည်ချက်ပေါ်ပြတာလည်းတွေ့လိုက်တယ်ဟိုတတိထားမှာတရုတ်အနေနဲ့ကမြန်မာနိုင်ငံဘက်ကရက်တယ်ဆိုတော့မြန်မာနိုင်ငံဘက်လို့ပြောလိုက်ရင်မြန်မာနိုင်ငံဘက်ထက်မှာစစ်ကောင်စီဖက်ရှိတယ်အထူးသဖြင့်2008ဖွဲ့စည်းပုံအောက်ကနေပြီးတော့ပြည်ပြည်ပြောင်းလဲလုပ်ဖို့ကြံစီနေတဲ့လမ်းစဉ်ပေါ့နော်အဲ့ဒါရှိရပြီးရင်တစ်ဖက်မှာခါကြတော့ကျွန်တော်စစ်တပ်ကိုဒီမြန်မာနိုင်ငံရေးအထက်ကနေအပြီးထုတ်ပယ်ဖို့အတွက်ဖက်စီပုံအစ်စ်ပေါ်ပေါက်ဖို့ဆိုတဲ့ရည်တည်ချက်ဒီမျိုးစုံကိုကျွန်တော်ရှိနေအဲ့တော့တရုတ်အနေနဲ့ကမြန်မာနိုင်ငံဘက်ကရည်တည်ရဆိုတာစစ်ကောင်စီဘက်ကရည်တည်ရလားပြီးတော့ပြည်သူလူထုဘက်ကရည်တည်ပြီးတော့ပြည်ပြည်ပြောင်းလဲကုညီမှာလားဆိုတာအဲ့ဒါကတော့ကျွန်တော်တို့ဒီနေ့ဒီချက်ဒီမရှင်းသေးဘူးအဲ့ဟာကိုကျွန်တော်တို့တတိထားစောင့်ကြည့်ဖို့လိုပဲ
NRL ဟာမဏိပူရပြည်နယ်မွေးမြို့ကိုဖျက်ပြီးမြန်မာနိုင်ငံတဲကိုကုန်းလန်းကနေအစ်စ်မြင့်ဒီဇယ်စီးတွေတင်သွင်းဖို့2019ခုနှစ်လောက်ကတည်းကခြေလှမ်းစတင်ခဲ့တာပါအဲ့ဒီလုံကကုန်ကြက်စီမကမီပဲအများကြီးရင်းနှီးထားတဲ့တရုတ်ကုမ္ပဏီတွေနဲ့ဈေးမရှင်နိုင်ခဲ့ပါဘူးကံမကောင်းချင်တော့မြန်မာနိုင်ငံမှာအာဏာသိမ်းမှုဖြစ်ခဲ့တယ်လို့ကုမ္ပဏီရဲ့အကြီးအကဲကအိန္ဒိယသတင်းမီဒီယာတွေကိုမေလ၂ရက်နေ့ကပြောသွားတာပါမြန်မာရဲ့မတည်ငြိမ်မှုကအိန္ဒိယအတွက်စစ်မျက်နှာစင်ခေါ်မှုနှစ်ခုလုံးကို တပြိုင်တည်းချုပ်နေရတယ်လို့ပဲလို့ဒေဒီပလိုမတ်ကရေးသားခဲ့ပါတယ်။တစ်ခုကတော့မြန်မာကတရုတ်နဲ့ပိုပြီးနှိကက်လာတာဖြစ်ပြီးဒုတိယတစ်ခုကတော့မြန်မာဘက်ကအခြေအနေတွေကအိန္ဒိယအရှိမြောက်ဒေသတစ်ခုလုံးအတွက်တက်ရောက်လာတာပဲဖြစ်ပါတယ်။